ေးရဏဘုံနေပြီးတော့တီထောင်တာနဲ့တပြိုင်နက်သာသနာပိုင်ဆရာတော်ကိုလည်းနင်းမြောက်တယ်သာသနာပိုင်ဆရာတော်ဆိုတာနေပြီးတော့မှရှိတဲ့တန်ခါထေကြီးဝါကြီးတွေတဲကထင်ရှားကြော်စောမှုလည်းရှိသာသနာတော်ကိုပြုစုဆောင်ရှောက်နိုင်ပြီးပရိယပရိပတ်နဲ့လည်းပြည့်စုံလောကဓမ္မရာဇအကြောင်းသုံးပါးနဲ့လည်းလိမ္မာကျွမ်းကျင်သိမြင်တက်သည့်တော်မူကားတန်ခါပရိသတ်နဲ့ပြည့်စုံတဲ့ဆရာတော်တစ်ပါးပါးကိုညှိနှိုင်းတိုင်ပင်ရွေးချယ်ရတာပါဒီလိုရွေးချယ်ပြီးတဲ့နောက်သာသနာတော်ကိုပြုစုဆောင်ရှောက်ထိမ့်သိမ်းအုပ်ချုပ်တော်မူပါလို့သူတမသဘင်တော်မှာလျှောက်ထားရပါတယ်။ဒီအခါမှာမင်းငံမင်းနာတွေနဲ့တကွရှေးထုံအစင်လာရှိတဲ့အတိုင်းအမိတ်စာဂျွန်တွေကိုလည်းဖတ်လျှောက်ပြီးဆိုင်ရာအစီအနှင်းအဆောင်အယွက်အခွင့်အာဏာအပြည့်အစုံကိုအနှင်းဆက်ကပ်ရပါတယ်။သာသနာပိုင်အဖြစ်တင်မြောက်ပြီးတာနဲ့သာသနာပိုင်ရဲ့အဆောင်ရောင်တွေကလည်းခန္ဓာလွန်လှပါတယ်။သာသနာပိုင်ကမင်းငံမင်းနာနဲ့ကြွချီရမှာရင်ပြတ်သက်တော်ကိုရင်တော်အမှုတန်းတွေကထမ်းရွက်ပို့ဆောင်ရတယ်။သာသနာပိုင်ကနန်းတော်ကိုဖြစ်စေသူတမတော်ကိုဖြစ်စေအခြားဘာသာရေးအခမ်းအနားတွေကိုဖြစ်စေကြွချီတော်မူပြီးဆိုရင်အမြောက်ကိုးချက်ပစ်ဖောက်ရတယ်သာသနာပိုင်အတွက်မှန်သည်ရွှေချက်တိုင်းနှစ်ချက်ကြိုင်းနှစ်ချက်ရမ္မာနှစ်ရွှေရီရှစ်လက်ထီးဖြူလေးလက်ရှေဝင်းလက်နက်ကင်အမှုရန်တရားနောက်ဝင်းလက်နက်ကင်အမှုရန်တရားစုရေးစုကင်ဘူတက်ရေးတို့ကကြက်မှတ်မဟာရန်ဝင်းမဟာရန်စရေးမဟာရန်လူလင်တို့ကခြံရံပြီးလိုက်ပါရပါတဲ့ရဏဘုံခေတ်သာသနာပိုင်ရဲ့ခန္ဓာကြီးကျယ်ပုံကိုပြောတာပါသာသနာပိုင်ဆရာတော်ကြီးဘေးမှာကျန်းတက်အကျော်တစ်စိရဆရာတော်၈ပါးကနေ၁၂ပါးအထိကသုတမဝင်ဆရာတော်များအဖြစ်ဝန်းရံထားရပါတယ်သာသနာရေးရာကိစ္စရပ်တွေစီရင်ဆုံးမြတ်ဖို့သုတမသဘင်ကိုလာပြည့်ဥပုပ်တိုင်စီရင်ကျင်းပရပါတယ်မန္တလေးရဏဘုံနေပြည်တော်မှာဘာသာသာသနာနဲ့ပတ်သက်ပြီးထင်ရှားတဲ့ပွဲလမ်းတစ်ခုကတော့ပထမပြန်စာပြန်ပွဲပါပဲပထမပြန်စာပြန်ပွဲကိုနှစ်စဉ်နေုံလာဆန်း၈ရက်နေ့ကဝါဆိုလာဆန်း၈ရက်နေ့အထိတလတိုင်တိုင်ကျင်းပလေရှိပါတယ်။စာပြန်ပွဲကရေးဖြည့်မပါပါဘူး။နှုတ်အာကုန်ပြန်ရတာပါ။စာတော်ပြန်တာကိုမင်းမိပြမင်းကြီးမင်းသားမူတော်မတ်တော်တွေကဇာတော်ကြီးများနောက်ကနေစာနာကြရပါတယ်။အရရက်ကစာပြန်ပွဲကိုလာရောက်ကြတဲ့ပြည်သူပြည်သားတွေကလက်တီးအောက်ကနေစာနာကြရပါတဲ့။ဒီနေရာမှာလက်တီးဆိုတာနောက်ဖက်ထုတ်ထားတဲ့အဆောင်ကိုပြောတာပါလေ။ရဏဘုံခေတ်ကစာပြန်ပွဲတော်မှာထူးခြားတဲ့ဖြစ်စဉ်တစ်ခုကတော့မြို့ဒီနန်းဒီမင်းတို့မင်းရဲ့သားတော်ဒီဘောမင်းကလည်းစာပြန်ပွဲမှာပါဝင်ဆင်နွှဲခဲ့ဘူးချင်းပါပဲ။ဒီဘောမင်းကစာပြန်ပွဲကိုကြွချီလာတော့ယထာဆင်းမြင့်တဝင်းအခင်းချင်းနဲ့စီတော်ဆုံးယွန်းပြီးမူမတ်အပေါင်းချမ်းရန်လိုက်ပါလာကြရတယ်။စာပြန်ပွဲအခမ်းအနားတွင်ကိုဒီဘောမင်းရောက်ရှိပြီးမြတ်စွာဘုရားရုပ်ပွားတော်ရှိရောက်တော့တချို့မင်းသားတွေကဘုရားပူဇော်ဖို့ပန်းနဲ့တကွရွှေသားကလတ်တော်တွေကိုရှိတော်ကကိုင်းပြီးလိုက်ကြရတယ်။စာပြန်ပွဲမှာအောင်မြင်သူတွေကိုလည်းစူချင်းမြင့်တော့လေစာပြန်ပွဲဝင်မင်းသားတွေကိုဒါမှကအယက်သားတွေကိုပါခန်းခန်းနနာချင်းမြင့်ကြပါတယ်စာပြန်ပွဲကိုဝင်ကြတာကတော့အများအားဖြင့်လူဝလဲပြီးမှဝင်ကြတာပါဝင်ကြတဲ့ပုဂ္ဂိုလ်တွေကလည်းယဟန်ငယ်နဲ့သာမဏေအယွေတွေများပါတယ်ဒီတော့မန္တလေးရဏဘုံခစ်ကသာသနာဘာသာရေးဆိုင်ရာမှာအထင်ကြီးဖြစ်တဲ့သူတမသဘင်နဲ့စာပြန်ပွဲသဘင်များကျင်းပရာနေရာဟာသူတမဇယက်တော်ဖြစ်ပါတယ်သူတမဇယတ်တော်ဆိုတာမြို့တီနန်းတီတတ္တဌာနမှာတဌာနအပါအဝင်မှာမဟာတကြမာရသိန်းကြောက်တော်ကြီးဖရာအရှိမုတ်အထွက်လက်ရဘက်တောင်ဘက်မှာတည်ရှိခဲ့ပါတယ်အမိုးသုံးတက်စမြင်ပတ်လေချပြီးတည်ဆောက်ထားပါတယ်ကြောက်တော်ကြီးဖရာရဲ့လက်ဝဲဘက်မြောက်ဘက်မှာသူတမဇယတ်တော်နဲ့ပုံစံတူပထမ်းမဟာရွှေသိန်းတော်ဆိုတာလည်းရှိပါတယ်ဒီအဆောက်အဦကလည်းမြို့တီနန်းတီတတ္တဌာနအပါအဝင်မှာပဲသူတမဇယတ်တော်နဲ့ပထမ်းဟောရွှေသိန်းတော်တို့ကိုမင်းတို့မင်းကြီးရဲ့မြောက်နန်းမီးဖျားသီရိမဟာယတနာမင်္ဂလာဒေဝီကဆောက်လုပ်လှူဒန်းခဲ့ပြီးတက္ကရာ1223ခုဒုတိယဝါဆိုလန်ဆန်း12ရက်နေ့မှာအရှင်နှစ်ပါးမင်္ဂမင်းနန်းနဲ့ထွက်တော်မူကရေဆက်ချခဲ့ပါတယ်။သူတမဇယတ်တော်အတွက်ကုန်ဝင်ငွေက32,980ဖြစ်ပြီးရောမျိုးသားမင်းကြီးမင်းလာမဟာစီသူကကြက်မှတ်ဆောက်လုပ်ခဲ့ပါတယ်။မင်းတို့မင်းလက်ထက်သာသနာပိုင်ဆရာတော်ကြီးကမန္တလေးတောင်ကြီးယတနာဘုံစံကျောင်းတက်ကြီးအနီးမှာတရင်သုံးပါတယ်။သာနာပိုင်ဆရာတော်ကြီးတရင်သုံးတဲ့နေရာကိုသူတမကျောင်းတော်လို့ခေါ်ဆိုပါတယ်သူတမကျောင်းတော်ကလည်းကျောက်တော်ကြီးဖရာရဲ့အရှိတောင်ဘက်ရဏဘုံစံကျောင်းတက်ရဲ့တောင်ဘက်မှာရှိပါတဲ့ဒါကြောင့်သူတမကျောင်းတော်နဲ့သူတမဇယက်တော်တို့ဟာတနေရာစီတခြားစီပါတခါသူတမဇယက်တော်မှာပထမပဲပြန်စာတော်ပွဲတွေကျင်းပကြတော့ရွှေမြို့တော်တဝန်းအနေနဲ့အရရက်ကလာရောက်စာပြန်ရတဲ့အခါစာပြန်မဲ့ပုဂ္ဂိုလ်ရဲ့နောက်ကဆရာဖုန်းကြီးတွေမိဘဆွေမျိုးအတိုင်းဝန်းတွေတငယ်ချင်းအပေါင်းအသင်းတွေကလည်းအတက်တရလာရောက်အားပေးကြတာပေါ့အဲ့ဒီတနေ့တကြီးကလာတဲ့ယဟန်ပရိသတ်လူပရိသတ်တွေတဲခိုနားနေဖို့သူတို့မှာရွှေဇရက်တော်နဲ့သူတို့မှာကျောင်းတော်တို့ကိုတောင်ဘက်ကျုံလန်းတလျှောက်ဇရက်38ဆောင်းကိုစနစ်တကျတန်းပြီးတိဆောက်ပေးထားပါတယ် ူဓမာဇရက်တွေကအမိုးနှစ်ထပ်ဇမြင်ပတ်လေချနေပါမင်းတို့မင်းကြီးကငွေတော်ထုတ်ပေးပြီးမူးမတ်တွေကိုတိဆောက်စေခဲ့တာပါအခုတော့18ဆောင်းပဲကြာမှာတော့တယ်အဲဒီတော့မန္တလေးရတနာဘုံနေပြီးတော့မှသူဓမာနာမည်နဲ့တတ္တဌာနဝင်သူဓမာဇရက်တော်ရှိတယ်ဒုတိယကမ္ဘာစစ်ကြီးအတွင်းကမီးလောင်ပြာကျသွားပြီးအခုတီရဂူဆရာတော်ကြီးဦးဆောင်ကပြန်လည်တိဆောက်နေပါပြီကျောက်တော်ကြီးဖះအရှိမုတ်အထွတ်တောင်ပဲ့နေရာမှာပါအပြန်လေတိဆောက်တဲ့နေရာမှာသူတေတီတွေပညာရှင်တွေကရှေးမူရှေးစနစ်ရှေးထုံးစံအတိုင်းအတိအကျလိုက်နာဆောင်ရွက်တိဆောက်ထားပါတယ်အလူရှင်ရဲ့ဆန္ဒနဲ့စိတ်ကူးတဲ့ရာလိုတိုးပိုလျှော့လှုပ်လို့တော့မရပါဘူးဒါကလည်းအထူးသတိပြုရမယ်ကိစ္စတစ်ခုပါနောက်ပြီးကျောက်တော်ကြီးဖះနောက်ဖက်ဆန်ကျောင်းတက်ရဲ့တောင်ဘက်မှာသူတို့မှာရွှေကျောင်းတော်ရှိခဲ့တယ်စစ်ကြီးတော်ကမီးလောင်ပြာကျခဲ့ပြီးကျုံးပေ12လမ်းတလျှောက်66လမ်းကနေရတနာဘုံစံကျောင်းတိုက်အနောက်ဘက်ထိတည်ရှိနေတာကတော့သူဓမ္မဇေယတန်းပါသူဓမ္မဇေယတော်သူဓမ္မရွှေကျောင်းတော်သူဓမ္မဇေယတန်းတို့ ਨੇ ပတ်သက်ပြီးရေးကြပြောကြရင်မှားကြလိုဝဲတတ်ကြလုံးလို့ကျွန်တော်တတ်တလောက်မှတ်တလောက်လေးတင်ပြရခြင်းဖြစ်ပါတယ်အားလုံးကိုကျေးဇူးတင်ပါတယ်ကျွန်တော်ဆုနှတ်ပါ